ဂျပန်နဲ့တရုတ်နိုင်ငံစလုံးကသူတို့ပိုင်တယ်လို့ပြောနေတဲ့အရှေ့တရုတ်ပင်လယ်ထက်ကဆန်ကာကုကျွန်းစုတွေကိုဂျပန်အစိုးရကအုပ်ချုပ်နေတဲ့အပေါ်အမေရိကန်ပြည်ထောင်စုကအတိအမှတ်ပြုကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးရဲ့မတ်ချက်စကားအပေါ်တရုတ်နိုင်ငံဘက်ကခက်မှန်များမဲဝေဖန်လိုက်ပါတယ်။ဂျပန်နိုင်ငံကိုရောက်ရှိနေတဲ့ကာကွယ်ရေးဝန်ကြီးဂျင်းမက်ဒစ်ကဂျပန်ကာကွယ်ရေးဝန်ကြီးတိုမာမီအင်နာဒါနဲ့ဒီကနေ့တွေ့ဆုံချင်းအတွင်းအဲ့ဒီလိုမှတ်ချက်ပေးပြောဆိုသွားတာပါ။ဆန်ကာကုကျွန်းစုတွေကိစ္စနဲ့ပတ်သက်လို့နိုင်ငံခြားရေရှည်ထားရှိလာတဲ့မူဝါဒတွေအပေါ်မှာဆက်လက်ရည်တည်သွားမယ်ဆိုပြီးတော့မက်ဒစ်ကရှင်းရှင်းလင်းလင်းပြောဆိုသွားတာပါ။တရုတ်နိုင်ငံက DIOU လို့ခေါ်ပြီးဂျပန်နိုင်ငံကဆန်ကာကုလို့ခေါ်တဲ့လူမနေတဲ့အဲ့ဒီကျွန်းစုတွေကိုတရုတ်နဲ့ဂျပန်တို့ကသူပိုင်ကိုပိုင်အငင်းပွားနေတာဖြစ်ပါတယ်။ဒါအပြင်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်တွေမှာလည်းတရုတ်တို့ကလူလုံကျွန်းတူတွေဖန်တီးနေတာပါ။ဒါနဲ့မကတောင်တရုတ်ပင်လယ်ဒေသထဲမှာငါးပေါးများတဲ့ရေပြင်နဲ့နမိတ်နဲ့မဟာဗျူဟာကျတဲ့ရေချောင်းလိုင်းရှိတဲ့ရေနံနဲ့တဘာဝတန်းဝေပေါ်ကျွဲဝါရနေရာတွေကိုထိုင်ဝမ်မလေးရှားဗီယက်နမ်ဖိလစ်ပိုင်နဲ့ဘရူနိုင်းတို့ကလည်းပိုင်ဆိုင်နေဆိုပြောဆိုနေတာပါ။တောင်တရုတ်ပင်လယ်တွင်ဘလို့စီရေလှုပ်ရှားမှုမျိုးမှမလုပ်ကြဖို့လဲမက်ဒစ်ကတိုက်တွန်းပါတယ်။ခုချိန်မှာစီရေလှုပ်ရှားမှုတွေလုပ်ဖို့မလိုအပ်ဘူးလို့မြင်တဲ့အကြောင်းလဲမက်ဒစ်ကပြောပါတယ်။